ကျင်းတဲ့ဂျာမနီ၊စပိန်၊အီတလီ၊ဩစတြေးလျစတဲ့နိုင်ငံတွေအပါအဝင်အနောက်ဥရောပတစ်လောမှာအပူလိုင်းတံကိုခံစားနေကြရပါတယ်။အနည်းအောင်အဆင့်3ပေးချက်ထုတ်ပြန်ထားရတဲ့ကျင်းတဲ့နိုင်ငံတောင်ပိုင်းမှာဒီကနေ့တောက်ကြနေမှာအပူချိန်ဟာ 44.3 ဒီဂရီဆယ်လ်ဆီယပ်အထိကိုစံချိန်တင်အောင်မြင့်တက်နေပါတယ်။2003ခုနှစ်တုန်းကအပူဆုံးဖြစ်တဲ့စံချိန်တင်တဲ့အပူချိန် 44.1 ဒီဂရီဆယ်လ်ဆီယပ်ကိုကျော်သွားတာပါ။ကျင်းတဲ့တောင်ပိုင်းပင်လယ်ကမ်းခြေတွေမှာအပူလိုင်းတံကြောင့်သေဆုံးသူ3ယောက်ထက်မနည်းရှိနေပါပြီ။နေသိပ်ပူနေခြင်းရေအေးတဲ့ကိုရေဆင်းမကူးကြဖို့အတွက်ပြင်သစ်မီတာအဖွဲ့တွေကသတိပေးထားပါတယ်။အပူလိုင်းဖြတ်နေတာကြောင့်ပြင်သစ်ကျောင်းတွေကိုလည်းသိမ်းထားပါတယ်။စပိန်နိုင်ငံအရှေ့မြောက်ဘက်မှာလည်းလောင်ကျွမ်းနေတဲ့တောမီကိုရာနဲ့ချီတဲ့မီတာသမားတွေစူးစမ်းနှိမ့်တက်နေကြရပါတယ်။ကက်တလိုနီးယားဒေသမှာအနည်း20ကျော်အတွင်းမှာအဆိုးဆုံးတောမီဖြစ်တယ်လို့တာဝန်ရှိသူတွေကပြောကြပါတယ်။မီးပေးကြောင့်လူပေါင်း90ကျော်ကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ရပြီးလမ်းတွေကိုလည်းသိမ်းထားပါတယ်။ဂျာမနီနိုင်ငံမှာဆိုရင်လည်းဂျွန်လရဲမှပုံမှန်အပူစံချိန်ကိုချိုးခဲ့ပါတယ်။အပူကြောင့်သေဆုံးသူ၄ယောက်ထက်မနည်းရှိတယ်လို့ဂျာမနီတာဝန်ရှိသူတွေကဗုဒ္ဓဟူးနေ့ကပြောပါတယ်။အီတလီနိုင်ငံမြောက်ပိုင်းမှာလည်းအပူတံကြောင့်အသက်80ကျော်အမျိုးသားတစ်ယောက်သေဆုံးခဲ့ပါတယ်။ဗြိတိန်နိုင်ငံတချို့နေရာတွေမှာလည်းစနေနေ့ကျရင်အပူလိုင်းတံကိုခံစားရမယ်လို့ခန့်မှန်းထားပါတယ်။လန်ဒန်မြို့မှာအပူချိန်ဟာ32ဒီဂရီဆယ်လ်ဆီယပ်အထိမြင့်တက်မယ်လို့ခန့်မှန်းထားပါတယ်။အခုလိုအနောက်ဥရောပတလောအပူတံခံရမယ်ဆိုတာကိုမရဲလာတော့မယ်လို့ဥရောပမိုးလေဝသပညာရှင်တွေကအခုသတင်းပတ်ဆော့ရပိုင်းတွေကတင်စားပြောပြီးသတိပေးထားကြပါတယ်။အာဖရိကတိုက်ဆဟာရာတဲကန္တရဘက်ကလာတဲ့အပူလိုင်းတံကိုအခုသတင်းပတ်အစောပိုင်းကဥရောပနိုင်ငံတွေမှာခံစားနေကြရတာဖြစ်ပါတယ်။